တနင်္ဂနွေနေ့လောက်ပြည့်ရစေလက်မှတ်ရေးထိုးထားတဲ့မြန်မာနိုင်ငံလုံဆိုင်ရာကြောင့်သားများဒီမိုကရက်တစ်တပ်ဦးABSDFရဲ့ဗဟိုကော်မတီဝင်တဦးကိုရှစ်လကြာထိန်သိမ်းထားရကနေအပြစ်မရှိကြောင်းဆုံးဖြတ်ပြီးဒီကနေ့ပြန်လွှတ်ပေးလိုက်ပါတယ်။ရဲဘော်မင်းသေးကိုပြည်ခဲ့တဲ့နှစ်ထဲတုန်းကမတရားသိမ်းနဲ့ဆက်သွယ်မှုပုံမှန်စက်ခွန်နှစ်မြင်ဆောင်တင်တဲ့အမှုဖွင့်တရားစွဲဆိုခဲ့တာ ာခဲ့ပါပြီ2016ခုနှစ်ဒီဇင်ဘာလ28ရက်နေ့ကကချင်ပြည်နယ်လိုင်စာမြို့ကိုသွားစိန်လုံပူးပေါင်းရေးဂိတ်မှာမတရားအသင်းဆက်သွယ်မှုပုံမှန်18နဲ့8လကျော်ကြာဖမ်းဆီးထိန်းသိမ်းခံထားရကနေစက်တင်ဘာလ3ရက်နေ့မှာမိုးမောက်တရားရုံးကသူ့ကိုအပြစ်မရှိဘူးဆိုပြီးပြန်လွတ်ပေးခဲ့တာဖြစ်တယ်ဆိုပြီးကိုမင်းထေကပြောပြပါဗျာ
။လွတ်ပြီခင်ဗျာကျွန်တော်တို့ဒီ EBS ဂျေကအနေနဲ့ကတော့ဒီအပြစ်ခံရစရိလက်မှတ်ထိုးရတာဖြစ်တယ်ပြီးတော့ကျွန်တော် EBS ဂျေမြောက်ပိုင်းကတော့တကတော့ဟိုဘက်လိုင်စာပြည်ရေးထိတ်ထုတ်နေမိမှာရှိတယ်ဆိုတာလည်းဒီလက်မှတ်မထိုးခင်ကတည်းကအဲ့အတွက်ပေါ့နော်ဒီနယ်စင်ပြည်တော်စုအဆင့်မှာကျွန်တော်တက်တေကနေကျွန်တော်တို့စာချုပ်တွေပေါ့တင်ခဲ့တယ်နော် NC စာချုပ်တွေကိုတက်တေကမှာကျွန်တော်တင်ခဲ့တယ်အဲ့တော့ကျွန်တော်အမှတ်ဆွဲထားတဲ့ဟာကအခိုင်အမာမရှိဘူးဆိုရင်ကအမှုကိုတခါတည်းပြင်းမရှိဘူးဆိုတာဟိုဆုံးဖြတ်လိုက်တာပေါ့
ရှစ်လကျော်ကြာချုံနောင်ခံရခြင်းအတွင်းမှာမျက်နှာမှုတွေရှိခဲ့ပေမဲ့ယုံကြည်မှုတိစောက်နေရတဲ့ကာလဖြစ်တာကြောင့်သူ့အနေနဲ့တိခံစိတ်ရှည်မှုတွေထားရမှာဖြစ်တဲ့အကြောင်းနဲ့ငင်းငယ်တိစောက်နေတဲ့ကာလမှာဒီလိုဖြစ်ပျက်မှုတွေကိုနောက်ထပ်မဖြစ်ဖို့လည်းလိုအပ်တယ်လို့လည်းဆိုပါတယ
်ဒီဟာပေါ့ရှစ်လကျော်မှာဆုံးဖြတ်လိုက်တဲ့အတွက်တော့ဝမ်းသာပါတယ်သတိပုဂ္ဂလအနေနဲ့ပြောမှဆိုရင်တော့ဒါမျက်နှာလေးလို့ပြောလို့ရတာပေါ့ဒါပေမဲ့ကျွန်တော်တို့ဘာလို့ပြောလဲနိုင်ငံဟိုဒီငင်းရမ်းစီခြင်းနဲ့တိဆောက်ခြင်းနဲ့ဆက်တော့ဘာလို့ပြောဒါတွေဟိုကိုနစ်နာတယ်လို့ဆိုတာတဲ့ကိုမှဒါကဘယ်လိုလဲဘာဒီငင်းရမ်းမှုအတွက်ကျွန်တော်တို့စိတ်ရှည်ရမသိကြီးခံရဟိုဘာမှမလုပ်တိချံခွင့်လို့ရမယ်ဆိုတဲ့အပိုင်းတွေလည်းရှိတာပေါ့ဗျာကျွန်တော်နောက်ပိုင်းလည်းဒီလိုမျိုးပေါ့ဗျာကျွန်တော်တို့ကယုံကြည်မှုတိဆောက်တဲ့ကာလတွေမှာတော့ဒီလိုတန်မြတ်တွေနဲ့တစ်ခက်နဲ့တစ်ခက်အဲ့လိုဆွဲချက်တွေပြင်ကြရင်တော့ကျွန်တော်တို့ဒီတောင်စုကိုငင်းငယ်ယူတိဆောက်တဲ့အချိန်မှာတော့ကျွန်တော်ကြက်ညာနေခဲ့တယ်။အဲဒီတော့ငင်းငယ်ယူတိဆောက်တဲ့အချိန်မှာတရားကိုယ်တရားတန်ဖျာရှင်းရှင်းနဲ့ပူပေါင်းပြီးလှုပ်ဆောင်ကြရင်တော့ကောင်းတယ်အောင်မြင်လာတော့လိမ့်မယ်လို့ကျွန်တော်တော့လည်းယူဆပါတယ
်။ဖန်ကြည့်စင်တော့ကတော့သူ့ရဲ့ ABS ရဲ့အဖွဲ့အစည်းရဲ့ဗက်တစိတ်တွေနဲ့ KA နဲ့တွဲရိုက်ထားတဲ့ဓာတ်ပုံတွေကိုတက်တည်လုပ်ပြီးသူ့ကိုတရားဆွဲဆိုခဲ့တာလို့ဆိုပါတယ်။သူ့ကို၈လကျော်ကြာဗမော်အချင်းထောင်ထဲမှာချုပ်နှောင်ထားခဲ့တာပါ။တနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရဲ့စေသဘောတူစာချုပ် NCA ကိုတော့တခြားလက်နက်ကိုင်9ဖွဲ့နဲ့အတူ2015ခုနှစ်အောက်တိုဘာလ15ရက်နေ့မှာမြန်မာနိုင်ငံလုံးဆိုင်ရာတောင်းသားများဒီမိုကရက်တစ်တပ်ဦး ABS ကလက်မှတ်ရေးထိုးခဲ့တာဖြစ်ပါတယ်2016ခုနှစ်ထဲမှာတော့ခွန်မင်းဒီဟာမတရားအသင်းဆက်သွယ်မှုနဲ့ထိသိမ်းခံခဲ့ရပြီးသူ့ကိုတက်မတော်သားတွေပါဝင်တဲ့တရားလိုပြတက်တည်စေဦးနဲ့ဆွဲချက်တင်ခဲ့တာဖြစ်ပါတယ်ရှင်